မဆုမမရှင်ကာယောဂါကိုဗစ် -19 ပြည်တွင်းကူးစက်မှုပိုပြီးတော့များလာတဲ့အတွက်ပြည်သူလူထုအနေနဲ့အထူးသတိထားကြိုတင်ကာကွယ်ကြဖို့ဆေးပညာရှင်တွေကသတိပေးလိုက်တဲ့အကြောင်းစူးစီးတင်ပြပေးချင်ပါတယ်။ဟုတ်ပါတယ်။ကမ္ဘာကာယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်တွင်မှာကိုအုပ်စုလိုက်ပိုးတွဲရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းမှာကူးစက်ခံရသူပေါင်း 1,200 ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြင်ပခီးသွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ဓာတ်ရဲထိတွေ့ဆက်ဆံမှုမရှိတဲ့သူတွေပါပိုးကူးဆက်လာတဲ့အတွက်လူလူကြားမှာစိုးရိမ်မှုတွေပိုတိုးလာသလိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့ဆရာဝန်ဆရာမတွေဆေးပညာရှင်တွေဘက်ကလည်းလူလူအနေနဲ့ယောဂအကူမခံရအောင်ဂရုစိုက်ကြပါလို့အထူးသတိပေးနှိုးဆော်နေတာပါ။ကိုဗစ်ကာလဖျားနာလူနာတွေကိုအခမဲ့ဆေးကုသမှုပေးနေတဲ့ Community Fever Clinic တွေမှာခီးသွွားရာဇဝင်ရှိသူအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာရှိသူတွေကိုအထူးသတိထားစစ်ဆေးပေးနေပါတယ်လို့ Community Fever Clinic ကိုရက်ကဲဦးဆောင်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပြပါတယ်
။ပြီးခဲ့တဲ့ဒီတောက်ကြနေပေါ့မနေ့ကပေါ့နော်ဒီလူနာ12ယောက်မှာကျွန်တော်2ယောက်လွဲရတယ်ဒီနေ့ဆိုရန်ကင်းမှာ3ယောက်လွဲရတယ်ပေါ့နော်အဲလွဲတယ်ဆိုတော့လုံးဝ confirm လို့ suspect လို့ထင်တဲ့ case ကိုကျွန်တော်တွဲရတာပေါ့နော်တခါလေဓာတ်ရိုက်သေးကိုပို့လိုက်တယ်သူအဲ့မှာသေးရောမှာ positive လို့ confirm ဆိုရင်သူ့ရဲ့မိသားစုဝင်တွေကိုကျွန်တော်တို့ project ထွက်ထွက်ခြင်းပါပဲတခါလေခေါ်ပြီးတော့တခါလေ quarantine site ကိုပို့တယ်ပေါ့နော်သူတို့ပြရခိုင်ရလာတဲ့လူတွေကိုကျွန်တော်တို့ကဒီ fever clinic မှာပဲပြီးပြီးတော့အဲ့အဲ့နေစင်သူတို့ quarantine ခေါ်လာလို့ covid ဆေးတာလို့သူဆက်လုပ်တာပေါ့နော်အထူးသဖြင့်ဒီလူနာတွေဘက်ကနေလာပြီးတော့ဒီမှာ case နဲ့ blood နဲ့ contact ရှိတယ်အဲဘယ်လူနာနဲ့ကားတစ်စီးနဲ့စီးခဲ့ဘူးလေအဲ့လိုလေးဆိုရင်ကျွန်တော်တို့ကသူနေထိုင်တဲ့မြို့နယ်နဲ့ဒီချက်ချင်းဒီအနီးဆုံးဆေးရုံတွေကိုပြန်ချိန်တယ်ပေါ့နော်
အခုဆိုရင်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာတော့အသွားအလာအဝင်ထွက်တွေကန့်သက်တာနေနေထဲမှာပဲနေကြဖို့အမိန့်ကြေညာချက်တွေထုတ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒီလိုပဲခီးသွွားအဝင်ထွက်တွေရှိပြီးတော့လူဦးရေထူထပ်များပြားတဲ့ AR တိုင်းပတ်မှာလည်းကိုဗစ် -19 ကူးစက်မှုကာကွယ်ရေးအထူးကြပ်ကြပ်မှတ်မှတ်ဆောင်ရွက်နေပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်အောင်ကပြောပြပါတယ်။
ကျွန်တော်ကရောင်းတိုင်းနဲ့မိလေခိုင်းနေနေနေရတယ်နော်။ဝင်နေရှိရတော့လူလူကျဲမှာဖြစ်နေတဲ့ယောဂ surveillance system ကိုကျွန်တော်ကတခြားလေအခြေပြုပြီးတော့ချပြီးတော့လုပ်တယ် surveillance team ပေါ့ပြီးရချထားတယ်။ရောင်းတိုင်းဝင်ပေါက်ရခိုင်းပြည်နယ်ဝင်ပေါက်ဒီမှာလည်းတခြားကဒါစစ်ဆေးမှုတွေလုပ်တယ်ပေါ့နော်။စစ်ဆေးမှုလို့ဆိုတာလက္ခဏာရှိတဲ့သူတွေနောက်ကအပြန်လာပြီးတော့ဟို contact တွေချိတွေ့တဲ့လူတွေဒါတွေကိုသိအောင်လုပ်တယ်။ gate ပေါက်တွေမှာ point of entry တွေမှာ surveillance system လုပ်တယ်။ဒီကုသရေးအတွက်လည်းကိုယ်ရင်းဖက်စစ်တီကိုအများကြီးလုပ်ခဲ့တယ်ပေါ့နော်။ဟုတ်ပြီ။ဒီမှာလည်းချစ်တဲ့ရုပ်လည်းကြိုတင်ပြီးတော့ပြင်ဆင်ထားတယ်။အဓိကတော့တူဦးချင်းကလိုက်လာဖို့လိုပါတယ်။တူဦးချင်းတချီစင်စီအားဖြစ်ဖို့လိုတယ်။ဟိုကိုကပေါ့ရောဂါဖြစ်ပေါ်တဲ့နေရာပြန်လာတယ်။ဒါကိုလည်းတခြားလေးကိုဒရင်ပေးရမယ်။မတ်စတာမယ်လည်းဆေးရမယ်။အများလိုက်လာဖို့လိုပါလေ။ဒီဥပဒေနဲ့ထုတ်ပြန်ထားတဲ့ဒေသနာအမိန့်တွေကိုလည်းစနစ်ကြလိုက်လာဖို့လူလူအတွက်ဒေသအဆောင်ရှိစင်ကအဲဒီလိုဆရာတကူလူလူကရကမကုစအောင်ထားတယ်ဆိုတာလည်းမိမိကလည်းလိုက်နာပါအခြားမိမလိုက်နေအောင်လည်းဒီပါဒါမျိုးကျွန်တော်နေရတော့ဒါမှကြားလို့ပါတယ
်အခုချိန်ထိပြည်တွင်းကူးစက်မှုနှုန်းကမြင့်တက်နေစေဖြစ်တာမို့ပြည်သူလူထုဘက်ကလည်းတကယ်လို့မိမိဒါမှမဟုတ်မိသားစုဝင်ထဲမှာပုံမှန်မဟုတ်တဲ့ယောဂလက္ခဏာနဲ့ဖျားနာလာတယ်ဆိုရင်ချက်ချင်းအချိန်မဆိုင်မဲနဲ့ဖျားနာလူနာတွေကိုကုသပေးနေတဲ့community fever clinic အပါအဝင်ဆေးရုံဆေးခန်းနေစီကိုအမြန်ဆုံးဆက်သွယ်ကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်အဓိကကျွန်တော်တို့ပေါ့နော်အဲကိုမိသားစုတန်တရားပေါ့နော်ရှိမှဆိုရင်ကျွန်တော်ဒီ community fever clinic ရန်ကုန် network ပေါ့နော်အဲတရင်ချက်လက်ဟိုပြောပြလို့ရတယ်ဒီကိုခံစားရတဲ့ဝေဒနာချက်ချင်းပုံပုံလေးလေးပြောပြပါချိန်ပြီးမကူပါနဲ့ပေါ့နော်ဟိုပုံပုံလေးလေးရှိမှဒီလူနာကိုတခြားလေးကျွန်တော်ဟို control မလုပ်နိုင်ဘူးဆိုရင်သူကတစ်ဆင့်သူ့မိသားစုသူ့မိသားစုတစ်ဆင့်အေးချက်ကွက်ချက်ကွက်ကနေမြို့နယ်နေအတိုင်းပေါ့နော်အဲ့လိုတစင်းတစင်းကိုကူးစက်မှုအရင်မြင်ပါမယ်ဟိုအကြံပေးနေတာတော့ပေါ့နော်ချားတာပဲဖြစ်ဖြစ်အနက်မြတာပဲဖြစ်ဖြစ်ကိုဗစ်တန်တွေကနဲ့ contact ရှိတာပဲဖြစ်ဖြစ်တခုဆိုတရင်အချက်လက်ကိုအတိအကျမှန်ငယ်စွာပေးပါအဲ့ဒါမှကျွန်တော်ဘက်ကနေနောက်လိုအပ်တဲ့စစ်ဆေးကူတာမှုကိုလုပ်ပေးလို့ရမယ်ပေါ့နော်ဟာကျွန်တော်အဲ့ဒါလေးအကြံပေးချင်ပါတယ
်လက်တလို့အချိန်နေမှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကပြည်တွင်းကူးစက်မှုဇက်တိုက်မြင့်တက်လာတဲ့အခြေအနေကိုထိန်းချုပ်နိုင်ရေးပြည်သူလူထုအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ဒါပေမဲ့လည်းကူးစက်မှုများနေတဲ့ရခိုင်နဲ့ရန်ကုန်လူထုကြားမှာတော့ရက်ွက်မြို့နယ်တွေတဲ့အမိန်အာဏာသုံးသွားလာကက်တတာနေနေထဲမှာပဲနေခိုင်းတာအပါအဝင်တန်လျာရှိသူတွေကိုစစ်ဆေးတာတွေကိုအင်အားသုံးဆောင်ရွက်နေတဲ့အတွက်လူလူကြားမှာစိုးရိမ်မှုတွေကပိုပြီးတော့မြင့်တက်လာနေပါတယ်ရှင်ကျွန်မဆုမောမှာ